Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေတော်ရရှိမှခင်ဗျာမတ်လ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒိုမီတာ1925 30မိနစ်တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ YouTube တို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့ရုရှားကျူကျော်စစ်ရရမယ်အမိန့်ထုတ်ပေးဖို့ ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရုရှားကအပြစ်ခတ်ရစေလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နီးပြည်ရဲ့တရားအဖြစ်နဲ့အသုံးပြုနေတယ်လို့ဝေဖန်လိုက်ပါတယ်ပြင်သစ်သမ္မတမက်ခရွန်ကရုရှားသမ္မတကိုဖုံးခေါ်ဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဒေါန်ဆန်းစုကြည်အမှုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တက်သေးသေးပြန်ခေါ်စစ်ဆေးခဲ့တဲ့သတင်းနဲ့အတူ
ဆက်ပြနေအခုချိန်ဒီပြနေတော့အလုံးနဲ့ကြီးကြီးရောလုံးနဲ့ငယ်ရောအကုန်လုံးပြနေရသေးကူရွာနဲ့ကျွန်တော်ပြင်းလေးကြားမှာပေါ့
ကရင်ပြည်နယ်လေကိတ်ကော်အနီးမှာစစ်ကောင်စီတပ်တွေနဲ့ KNL တပ်ဖွဲ့တွေအကြတပ်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေအပြည့်စုံမှာနားဆင်ကြပါမယ်။အဲဒီနောက်မှာတော့မကွေးတိုင်းတွင်းကစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဂိတ်တွေပိတ်ထားဆဲဖြစ်တဲ့အကြောင်းသတင်းပြဖို့ချက်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ။
ရုရှားရဲ့ကျူကျော်စစ်ကိုရက်မဲ့အမိန့်ထုတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ရုရှားပေါ်တမ်းမြစ်ဖို့တရားရုံးမှာအခန်းကဏ္ဍရှိပါတယ်လို့ယူကရိန်းကိုယ်စားလှယ်အန်တွန်ဂိုရီနီယက်ကတရားသူကြီးတွေကိုလျှောက်ထားလိုက်ပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုကြားနာဖို့အတွက် ICJ တရားရုံးမှာရုရှားရဲ့ရှေ့နေနေရာတွေကတော့လစ်လပ်နေပါတယ်။သူ့အစိုးရကတရားရုံးကိုလာရောက်လျှောက်ထားဖို့မရည်ရွယ်ပါဘူးလို့ Netherlands ဆိုင်ရာရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုနှစ်ရက်ကြာကြားနာမှာဖြစ်ပြီးရက်ပိုင်းအတွင်းဆုံးဖြတ်ချက်ကြလိမ့်မယ်လို့ပြောလင့်ထားကြပါတယ်။တနင်္လာနေ့မှာယူကရိန်းကရှောက်ပြီးအင်္ဂါနေ့မှာရုရှားကခြေပရှောက်ထားမှာပါ။ဒါပေမဲ့တရားရုံးကယူကရိန်းတောင်းဆိုချက်တိုင်းဆုံးဖြတ်ရင်တောင်းရုရှားကလိုက်နိုင်လိမ့်မယ်လို့အတိတ်ပဲမထွက်ပါဘူး။ယူကရိန်းကအခုလို ICJ ကိုအမှုတင်ပေမဲ့ရုရှားရဲ့စစ်စီရဲ့အစီအစဉ်အတိုင်းဖြစ်နေပြီးယူကရိန်းကတိုက်ခိုက်တာကိုရပ်မှာပဲပြီးဆုံးလိမ့်မယ်လို့ရုရှားသမ္မတပူတင်ကတင်းကလွင်လေးကပြောပါတယ်။ဒါပေမဲ့ယူကရိန်းနဲ့ဆွေးနွေးဖို့အဆင်သင့်ရှိတဲ့အကြောင်းသမ္မတပူတင်ကတူရကီသမ္မတရီဆက်တေးယစ်အာဒိုဂန်ကိုတယ်လီဖုန်းကြောရမှာပြောကြပါတယ်။ယူကရိန်းနဲ့ရုရှားတို့ဟာတတိယအကြိမ်အဖြစ်ဒီနေ့တနင်္လာနေ့မှာတွေ့ဆုံကြဖို့အစီအစဉ်ရှိပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတဘိုင်ဒန်နဲ့ဆွေးနွေးကတင်ပြလာတဲ့ယူကရိန်းအကူအညီပေးရေးဒေါ်လာ10ဘီလီယံဘတ်ဂျက်ကိုလွှတ်တော်ကဒီအပတ်တွင်စင်စစ်ဆုံးဖြတ်မှာပါ။ယူကရိန်းဝေဟင်ကိုလင်းရင်မပြန်တမ်းရေးစုံတတ်မှတ်ဖို့တောင်းဆိုချက်ကိုတော့အမေရိကန်အမတ်အချို့ကစဉ်းစားဖို့ဝင်နေနေကြပါတယ်။ဒီလိုတတ်မှတ်တဲ့အထိပ္ပယ်ကတတိယကဘာစစ်ပါပဲလို့ Florida Republican အထက်လွှတ်တော်အမတ် Marco Rubio က ABC သတင်းဌာနကိုတင်းငွေနေ့ကပြောကြပါတယ်။ရုရှားကအပြစ်ခတ်ရစဲရေးလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နိပရိယတရားအဖြစ်အသုံးပြုနေတယ်လို့ယူကရိန်းအရေးသုံးသပ်သူတွေကပြောကြပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာလူလောချင်းစာနာထောက်ထားရေးလမ်းကြောင်းကိုဖွင့်ပေးပဲလို့သဘောတူခဲ့ပြီးမှအရက်သားတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ကြိမ်ပြတ်ခတ်ပြီးဖြစ်ပါတယ်။သဘောတူညီချက်ကိုရုရှားကချိုးဖောက်တယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲကြတယ်လို့မာရီယူပေါ်နဲ့အနီးကဗိုလ်ဒေါ်ဗော်ကာမြို့တွေကနေအရက်သားတွေထွက်မသွားအောင်ယူကရိန်းအမျိုးသားရေးဝါဒီတွေကပိတ်ဆို့ပြီးလူသားတိုင်းအဖြစ်အသုံးပြုနေတယ်လို့ရုရှားကလည်းစွပ်စွဲပါတယ်။မာရီယူပေါ်မြို့တော်ကိဖ်နဲ့ဒုတိယအကြီးဆုံးမြို့ခါခစ်အပါဝင်မြို့တော်တော်များများကနေအရက်သူအရက်သားတွေရှောင်ထွက်သွားနိုင်မှုလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေကိုဖွင့်ပေးမယ်လို့ရုရှားစစ်တပ်ကတနင်္လာနေ့ကကြေညာပါတယ်။ဒါပေမဲ့တနင်္ဂနွေနေ့ညတုန်းကတော့ခါခစ်မြို့ကိုအပြင်းထန်ပုံချဲခဲ့တယ်လို့မြို့သူမြို့သားတွေကပြောပါတယ်။ဒီနေ့အာပင်မြို့ကထွက်ခွာဖို့စူးစမ်းကြတဲ့မိဘနှစ်ပါးနဲ့ကလေးနှစ်ယောက်တေဆုံသွားကြပါတယ်။ကျွန်တော်တို့ခွင်းလွှတ်လိုက်မှာမဟုတ်ဘူးကျွန်တော်တို့မေ့လိုက်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီးက Telegram မှာဗီဒီယိုသတင်းစကားပါထားပါတယ်။ရုရှားတွေကလူလားချင်းစာနာထောက်ထားရေးလမ်းကြောင်းဖွင့်ပေးတဲ့ရည်ရွယ်ချက်ကလူစားနဲ့ပုံဖန်ပြီးလူတွေစိတ်ဓာတ်ကျလာအောင်လုပ်တာပါပဲ။ခုခါရေးပြောဆိုချက်တွေကနေလူတွေမျိုးကထွက်သွားတဲ့မတဲ့အငင်းပွားမှုဖြစ်လာအောင်လုပ်တာပါပဲလို့ Turki Chesai, RM Team International Tuzina Pega, Siman Kangwamu Director, Basam El Kuwatiga, Vioigu Piovare. Russia, yes, Sinipri, Erigo Lilani, Washington Chesai, the Washington Institute, Achida Tuzidi, and Boschevskaya Gado, Daha Sinipri, the Kupia delu Sobare. Since the Macron Macroya Donsuja, Russia Tamra put in a Macron Doha, the Ningari Nega, Nanaija, Phone is a Gapioga Jabare. February in the Saliani, Ukraine will Russia got sat in Chucho, Chengrenga, Solution, and Legion of Gapiorawa. Macron had the Chakava Gons on Rilom Hope, Russia Tamra put in a set of a life point Hadu Pibare. The Chan now Gons on Tiakara, Israel with Nijo, Naphtali Bennett Pibare, Dugales and Nega, Moscow Gutwabi, Tamra put in a dress on Gedalo, the Ningun in Nigale, Phone is Gapioga Bade. Sunijale, Changya, we got a Pika Yasay. ယုတ်တယ်မှာဖိမိနေကြတဲ့အရသားတွေထွက်ခွာနိုင်ရင်းနဲ့လူသားချင်းစာနာထောက်ထားရေးကိစ္စတွေဖြစ်ကြပါတယ်။ကျင်းစစ်သမ္မတမက်ခရွန်ကတော့ယူကရိန်းနျူကလ িয়ার ဓာတ်ပေါင်းဘူးလုံခြုံရေးကိစ္စနဲ့ပါဝင်ဆွေးနွေးခဲ့တယ်လို့အတ္လန်တစ်ကောင်ဆယ်အဖွဲ့ရဲ့ဥရောပဆိုင်ရာအကြီးအကဲညွှန်ကြားရေးမှူးဘန်ဂျမင်ဟာဒက်ကပြောပါတယ်။မက်ခရွန်ဟာအနောက်နိုင်ငံတွေအတွက်တန်တမာရေးလမ်းကြောင်းက ကျွန်တော်ဇွန်လကဆောင်ရွက်ပေးသွားမှာပါဒီကနေ့တော့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးနှစ်နိုင်ငံဆက်ဆံရေးတွေတဲ့ကတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့လွတ်တော်နှစ်ပတ်လည်အစည်းအဝေးခမ်းနားမှာသတင်းတော်တွေကိုတရုတ်နိုင်ငံကြားရေးဝန်ကြီးကတီးကြားတွေ့ဆုံပြောကြားခဲ့တာပါ နိုင်ငံဟာမဟာဗျူဟာကြားတဲ့အာရုံစိုက်စရာတွေကိုဆက်လက်ဆူဆိုက်ထားကြမှာဖြစ်ပြီးခေတ်သစ်မှာတရုတ်ရုရှားမိတ်ဖက်ဖွံ့ဖြိုးတိုးတက်မှုကိုနယ်ပယ်ဆုံးမှာတုံ့ပြန်ဆောင်ရွက်မှာဖြစ်တယ်လို့သူကဆိုပါတယ်ရုရှားပေါ်ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာအရေးယူပိတ်ဆို့တာတွေကိုတရုတ်ကလက်မခံဘဲယူကရိန်းပဋိပက္ခမှာအမေရိကန်ကိုပဲအပြစ်တင်ရလိမ့်မယ်လို့ဆိုပါတယ်ပိတ်ဆို့ ဝါကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထောင်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အာဂတိမှုတွေထက်ကရန်ကုန်တိုင်းဝဉ္ညချုံဟောင်းဥဖြိုးမင်းသိန်းစီကနေလက်ယူခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးဥဖြိုးမင်းသိန်းအပါအဝင်၄ဦးကိုဒီကနေ့ပြန်လည်စစ်ဆေးခဲ့တယ်လို့တရားရုံးကနေစုံစမ်းသိရှိရပါတယ်။ထောင်အောင်ဆန်းစုကြည်ရဲ့ရှေ့နေရဖက်ကတင်ပြတောင်းဆိုချက်အရပြန်ခေါ်တက်တဲ့အဖြစ်အခုလိုခေါ်ယူစစ်ဆေးခဲ့တာပါ။တရားလိုဖြစ်သူဦးရဲချက်ကိုလည်းပြန်လည်စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါတယ်။မေးမြန်းစုံစမ်းမှုတွေကမပြည့်ပြတ်သေးတဲ့အတွက်နောက်လာမယ့်ရုံချိန်တွေမှာဆက်စစ်သွားဖို့ရှိပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဘက်ကတက်သေးလိုက်ပေးမဲ့သူတွေနဲ့ဒေါအောင်ဆန်းစုကြည်ထွက်ဆိုမဲ့အချိန်ကိုမတတ်မရသေးဘူးလို့စုံစမ်းသိရှိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်2019ခုနှစ်ဒီဇင်ဘာလကနေ2018မတ်လအကြာဥဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုဒေါအောင်ဆန်းစုကြည်က3ချိန်ခွဲပြီးလက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကဆွဆွဲခဲ့တာပါ။ထောင်အောင်ဆန်းစုကြည်ကပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့မှာဒီအမှုနဲ့ပတ်သက်လို့သူ့မှာအပြစ်မရှိကြောင်းဒါရီနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိကြောင်းညင်ဆိုခဲ့ပါတယ်။ဒီလိုညင်ဆိုခဲ့ပေမဲ့တရားရုံးကတော့အပြစ်ရှိတယ်ဆိုပြီးဆွဲချက်တင်ခဲ့တာပါ။လက်ရှိမှာထောင်အောင်ဆန်းစုကြည်ဟာထောင်နာ15နှစ်တိချမှတ်နိုင်တဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေနဲ့အမှုပေါင်း7မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ယူကရိန်းအကြအတဲတွေပို့ပြီးတော့နှဆိုင်လာတာနဲ့အများရုရှားအပေါ်တင်းကျပ်တဲ့ပိတ်ဆို့တံခါးမှုတွေတိုးလို့ဖို့တောင်းဆိုတဲ့တွေပို့ပြီးတော့ကျေတောင်လာချိန်မှာပဲ Brent ယန်နန်စိန်စီတွေ12ရာခိုင်နှုန်းကျော်တက်လာပါတယ် Brent ယန်နန်စိန်တစီကိုဒေါ်လာ30ကျော်ဈေးတက်ပြီးတော့ဒေါ်လာ120ကျော်အထိဈေးပေါက်ခဲ့တာပါမဟာဗျူဟာအရာအရေးပါတဲ့နေရာတွေကိုရုရှားတို့ကျူးကျော်သိမ်းပိုက်နေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်အဖြစ်ရပ်တည်မှုကိုရုရှားသမ္မတ Vladimir Putin ချိန်ချောက်ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ယန်နန်စိန်တွေအခုလိုထိုးတက်လာတာပါ ဂျာမနီက tax အစုရှယ်ယာဈေးတွေ900ခန့်လုံးနှိပါးဈေးကျခဲ့တယ်လို့ဥရောပနဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းမငြိမ်မသက်ဖြစ်နေပြီးအမေရိကန်ကြိုယောင်ကြိုဝဲရှယ်ယာဈေးကွက်တွေလည်းအကြဖက်ကိုဦးတည်နေပါတယ်။မော်စကိုကအစုရှယ်ယာဈေးကတော့တနင်္လာနေ့မှဈေးပိတ်ထားပါတယ်။ရွှေဈေးတွေလည်းတက်နေပြီးတော့တအောင်စကို25ဒေါ်လာအထိဈေးတက်လာတဲ့အတွက်လက်ရှိရွှေတအောင်စက1992.9ဒေါ်လာဈေးပေါက်ပါတယ်။ယူကရိန်းအကြက်အတဲကြောင့်ရေနံဈေးတွေတက်နေချိန်မှာပဲလီဗျားနိုင်ငံကနိုင်ငံပိုင်ရေနံကုမ္ပဏီတစ်ခုကိုလီဗျားလက်နက်ကိုင်တွေပိတ်ပစ်ခဲ့တာကြောင့်ရေနံနဲ့ပတ်သက်တဲ့ PR တွေထပ်ပြီးတော့တိုးလာနေတာလည်းဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့လို့ရကြောင့်ရုရှားအပေါ်ပြပနိုင်ငံတွေကတန်ခတ်ပိတ်ဆို့မှုတွေချမှတ်နေချိန်မှာတောင်ကိုရီးယားနိုင်ငံကလည်းရုရှားဘဟုပါနဲ့ငွေကြေးအလွဲအပြောင်းကိစ္စအလုံးရပ်ဆိုင်တော့မယ်လို့ပြောပါတယ်။ရုရှားငွေကြေးလေပတ်မှုအပေါ်နိုင်ငံတကာအသိုက်အဝန်းကကန့်သက်ချက်တွေချမှတ်နေတာကိုထက်သွင်းစဉ်းစားပြီးမှရုရှားဘဟုပါနဲ့ဆောင်ရွက်နေတဲ့ငွေကြေးလေပတ်မှုအလုံးရမယ်လို့တောင်ကိုရီးယားနိုင်ငံခြားရေးသန္တာကတင်းတင်းထုတ်ပြန်ပါတယ်။အသေးစိတ်ဆောင်ရွက်ချက်တွေကိုဖော်ပြမထားပေမဲ့သက်ဆိုင်ရာအေဂျင်စီတွေရဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အိန္ဒိယယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံရဲ့လို့ရကိုကဘာတဝါပြစ်တင်ရှုံချပြီးတော့သူ့ကိုအထီးကျန်ဖြစ်အောင်တခတ်ပိတ်ဆို့လာတဲ့အနောက်နိုင်ငံအစိုးရတွေအပြည်ပြည်ဆိုင်ရာအားကစားအဖွဲ့အစည်းတွေနဲ့ကုမ္ပဏီကြီးတွေလည်းတဖြည်းဖြည်းတိုးလာနေပါတယ်။ရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံရဲ့လုပ်ရအပေါ်ပြစ်ဒဏ်ချမှတ်မှုတွေအခုလိုတိုးလုံနေချိန်မှာပဲရုရှားဘဏ်တွေနဲ့အဆက်အသွယ်ဖြတ်ဖို့တောင်ကိုရီးယားရဲ့တနင်္လာနေ့ဆုံးဖြတ်ချက်ထွက်လာတာပါ။တနင်္လာနေ့တုန်းကလည်းရုရှားကိုထိရောက်စွာကူညီနေတဲ့ဘယ်လာရုစ်နိုင်ငံကတင်သွင်းလာတဲ့ကုန်တွေကိုထိန်းချုပ်မယ်လို့တောင်ကိုရီးယားကကြေညာခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမထားပါဘူး။ကမ္ဘာမှာစမတ်ဖုန်းအများဆုံးထုတ်လုပ်နေတဲ့ Samsung Electronic ကုမ္ပဏီကလည်းရုရှားနိုင်ငံကိုကုန်ပစ္စည်းတင်ပို့မှုအလုံးရဆိုင်လိုက်ကြောင်းသတင်းဘက်ကမှကြေညာခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံထဲမှာလိမ်မှုပြုတ်နိုင်တဲ့အရွယ်ဒါမှမဟုတ်အိမ်တော်ချပေးနိုင်တဲ့အသက်အရွယ်ကို12နှစ်ကနေ16နှစ်အဖြစ်သတ်မှတ်လိုက်တဲ့ဥပဒေတရက်ကိုသမ္မတရိုဒရီဂိုဒူတာတေးကအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။အရွယ်မရောက်သေးတဲ့ကလေးတငယ်တွေမရင်ကျင့်ခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရတာမျိုးမဖြစ်အောင်ကာကွယ်ဖို့အခုလိုဥပဒေပြဋ္ဌာန်းလိုက်တာဖြစ်တယ်လို့သမရယုံကဒီကနေ့ပြောပါတယ်ကုလသမဂ္ဂကလေးများရမုံွယ်အဖွဲ့ UNICEF ရဲ့အဆိုအရဖိလစ်ပိုင်ဟာလိမ်မှုပြုနိုင်တဲ့အသက်အရွယ်ကိုအနှိမ့်ဆုံးသတ်မှတ်ထားတဲ့နိုင်ငံထက်ကတစ်ခုအပါအဝင်ဖြစ်ခဲ့ပြီးတော့နိုင်ဂျီးရီးယားနိုင်ငံမှာတော့အသက်17နှစ်အဖြစ်သတ်မှတ်ထားဆဲဖြစ်ပါတယ်UNICEF နဲ့ Women Resources ဒေသလူမှုအဖွဲ့တို့က2015ခုနှစ်မှာပူရဲစစ်တမ်းကောက်ယူမှုအရဖိလစ်ပိုင်နိုင်ငံထဲမှာမရင်ကျင်ခံရသူ10ယောက်မှ9ယောက်ကကလေးတွေဖြစ်နေတာကိုတွေ့ရှိခဲ့ပါတယ်။စစ်တမ်းဖြေဆူသူ9ယောက်ထဲက1ယောက်ဆိုရင်တော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ကြုံခဲ့ရတဲ့အသက်73နဲ့79နှစ်ကြားအရွယ်တွေဖြစ်ပြီး25ယောက်မှ1ယောက်လောက်ကတော့ကလေးဘဝမှာလိမ်မှုပြုဖို့အတင်းအကျပ်ဖြစ်အားပေးခံရသူတွေဖြစ်နေတာကိုလည်းတွေ့ရှိခဲ့ပါတယ်။သမရဒူတာတေးအတီပြုတ်လိုက်တဲ့ဥပဒေအရအရွယ်ရောက်ပြီးသူတွေအနေနဲ့ကြားမှမဟုအသက်16နှစ်အောက်အရွယ်နဲ့လိမ်မှုပြုရင်တော့မရိမ့်မှုမြောက်မှလည်းဖြစ်ပါတယ
်ဥတမောင်းတန်းနဲ့နားလောင်တို့ကနောက်ဆုံးရရှိထားတဲ့ထိတ်တန့်သတင်းတွေကိုတင်ပြပေးခဲ့ကြတာပါခင်ဗျာဒီအမေရိကန်အတန်းကနေတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပိတ်ပို့ချက်တင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမှုကြားနာတဲ့သတင်းနဲ့စပါမယ်ဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုအတွေ့ပြန်ခေါ်တက်တည်ဖြစ်တဲ့အန်အေဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်တက်တည်၄ယောက်ကိုဒီကနေ့ပြန်လည်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဦးဖြိုးမင်းသိန်းလက်ထိုးတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေလက်ခံရယူခဲ့တယ်လို့ဆိုပြီးဒေါ်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီကနေ့အနေပြီးတော့အထူးတရားရုံးမှာကြားနာခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မွန်ကပြောပြပေးပါပါခင်ဗျာ
အဂတိလိုက်စားမှုဆက်တမှုနဲ့တရားစွဲခံထားရတဲ့ဒေါ်ဆန်းစုကြည်ပထမဆုံးစွဲချက်တင်ခံရတဲ့အဂတိအမှုအတွက်ပြန်ခေါ်သက်သေတွေကိုနေပြည်တော်အထူးတရားရုံးမှဒီနေ့မတ်လ9ရက်နေ့မှာပြန်လည်စစ်ဆေးကြားနာပါတယ် NLD အစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ့်ပေးတဲ့အမေရိကန်ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်တာလက်ခံယူတယ်လို့ဆိုပြီးတော့တရားစွဲခံထားရတာပါဦးဖြိုးမင်းသိန်းကိုယ်တိုင်ကဒေါ်ဆန်းစုကြည်ကိုပေးခဲ့တယ်လို့အစိုးပိုင်းကြားနာမှုတွေမှာထွက်ဆိုထားပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဦးဖြိုးမင်းသိန်းသူ့ရဲ့ဇနီးတဲ့ဒေါက်ခင်မိမိကျွဲအပြင်နောက်နှစ်ယောက်ကိုပြန်လည်မေးမြန်းဖို့တောင်းဆိုတဲ့အတွက်ဒီကနေ့ကြားနာပွဲမှာမေးမြန်းခဲ့တာပါ။ပြန်ခေါ်တက်တေ၄ယောက်ထဲကဦးဖြိုးမင်းသိန်းဒေါက်ခင်မိမိကျွဲနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကညွှန်ကြားရေးမှူးတရလူဦးရဲထက်တို့၃ယောက်ကိုပဲဒီနေ့အပြန်အလှန်မေးခွန်းထုတ်နိုင်ခဲ့တယ်လို့သိရပါတယ်။ပေးပြန်မှုတွေမပြည့်ပြတ်သေးတာကြောင့်နောင်လာမယ့်ရုံးချိန်မှာဆက်ပြီးတော့ဆက်သွားဖို့ရှိတယ်လို့လည်းသိရပါဗျ။ NLD အစိုးရလက်ထက်ကရန်ကုန်တိုင်းဒေသတွင်းလုပ်ငန်းတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်2018ခုနှစ်ဒီဇင်ဘာလကနေ2018မတ်လအတွင်းမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလက်ထိုးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုဒေါအောင်ဆန်းစုကြည်က3ချိန်ခွဲပြီးလက်ခံရယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲခဲ့တာပါဒီအဖို့ကို February 28ရက်နေ့ဆွဲချက်တင်တဲ့နေ့မှာဒေါအောင်ဆန်းစုကြည်ကသူ့မှာအပြစ်မရှိကြောင်းဒါရီနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိကြောင်းတရားရုံးကိုပြောကြားခဲ့ပါတယ်ဒီနေ့နေပြည်တော်အထူးတရားရုံးကြားနာပွဲမှာဒီဆွဲချက်တင်ထားတဲ့အမှုအပြင်ရဟတ်ရင်ငားရမှုဝယ်ယူမှုတွေနဲ့ပတ်သက်လို့တရားစွဲခံထားရတဲ့အကြမ်းမှုတမှုကိုလည်းဒီနေ့ကြားနာပါရယ်။ငွေကြေးဆုံးရှုံးစေတယ်လို့ဆွဆွဲထားတဲ့အမှုအတွေ့တရားလိုဥယျာဉ်ထက်ကိုရှစ်နေတွေကမေးခွန်းထုတ်ခဲ့ကြပါရယ်။မနေ့ပြန်အင်္ဂါနေ့မှာလည်းရဟတ်ရင်ကိစ္စတွေနဲ့တရားစွဲထားတဲ့အမှုငားမှုကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါရယ်။လက်ရှိဒေါအောင်ဆန်းစုကြည်ဟာ2015နှစ်အထိချမှတ်နိုင်တဲ့အာဂရီလိုက်စားမှုဆက်တက်မှုနဲ့တရားစွဲခံထားရပြီးတော့ဆယ်မှုအတွက်တရားရုံးမှာတရားရင်ဆိုင်နေရပါတယ်။ဒီနေ့ရုံးချင်းလာတဲ့ဒေါအောင်ဆန်းစုကြည်ကျမ်းမာရေးကောင်းမွန်တယ်လို့စုံစမ်းသိရှိရပါတယ်။ဒေါအောင်ဆန်းစုကြည်ရှင်းနေတွေကိုသတင်းမီဒီယာတွေကိုမပြောရလို့စစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာမို့ဆက်သွယ်မေးမြန်းလို့မရပါဘူး။ဆရာနာတိုင်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18ခုနဲ့တရားစွဲထားပြီးငားမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချထားပါတယ
်။နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုကြမ်းတာမှုနောက်ဆုံးအခြေအနေတွေကိုမတ်စုမြတ်မောင်ကတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကင်းပြည်နယ်တွင်းစစ်ကောင်စီနဲ့ KNL တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့တဲ့တင်ကိုပြောပြပါမယ်။ကင်းပြည်နယ်မြဝတီခရိုင်နယ်က KNU ကင်းအမျိုးသားအစည်းအရုံးရဲ့တပ်မဟာ6ထင်းချုံရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေအကြားတကြောပြန်တိုက်ပွဲတွေဖြစ်နေပါတယ်။ 6K ကော်နဲ့ဖလူဒေတာအကြားကရသေကူဆိုတဲ့ရွာနီးမှာမလ9ရက်နေ့ကမလ9ရက်တနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့ဒီကနေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်နဲ့ဖလူဒေသကြားမှာရှိတဲ့ရသေကူဆိုတဲ့ရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ် KNL ရဲ့တပ်ရင်း29ပြည်သူ့ကာကွယ်ရေးတပ်ရဲ့စင်ပြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့တနင်္လာနေ့နေ့လယ်3နာရီကျော်အထိတိုက်ပွဲတွေဖြစ်နေတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကအခုလိုပြောပြပါတယ်
။ဆက်ပြနေအခုချိန်ကြီးပြနေတော့လက်နက်ကြီးရောလက်နက်ငယ်ရောအကုန်လုံးပြနေရသေးဘူးရွာနဲ့ကျွန်တော်ပြုလူလေးကြားမှာပေါ့အဲမှာကားလမ်းရှိတယ်လေဒီတပ်ဖွဲ့ကြီးတော့ဆင်းနန်းဆင်းဆုံးနဲ့လက်ထက်ကဖွင့်ထောက်တာလည်းလမ်းအဲ့လမ်းမှာတိုက်ပွဲဖြစ်နေတာ။ဟောမနေ့ကအဖြစ်နဲ့ဥစဉ်ကြီးဖြစ်နေတော့မဟုတ်ဘူး။အာလေးကြီးတော့အပိုင်ပဲပေါ့နော်လေးကြီးကတော့ဥစ္စာဖလူကြားမှာပေါ့ရသေးကူကြီးဆိုတဲ့ရွာတရွာရှိတယ်။အဲရသေးကူရွာအင်ဂျီရောအများကြီးမဟုတ်ရသေးကူနဲ့ဖလူကြားမှာဖြစ်တာပေါ့တော်တော်
KNU တပ်မ6ထိန်းချုပ်ရာ၄ကီကော်ဒေတာဘက်ကိုတော့စစ်ကောင်စီတပ်တွေနဲ့နေကြားဆောင်တပ်ဖြစ်တဲ့ BGF တပ်တွေမလ၂ရက်နေ့ကတိုးချဲ့နေရယူနေပြီးနေ့စဉ်လဲလက်နက်ကြီးတွေနဲ့ပစ်ကတ်တာစစ်လေရင်နဲ့ပြန်ဝဲကြည့်တာတွေလုပ်နေတာကြောင့်စစ်ရေးတင်းမာနေခဲ့ပါတယ်။တိုက်ပွဲအတွင်းပူးပေါင်းတပ်တွေဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး၄ကီကော်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ရီအကူအညီပေးနေသူတဦးကပြောပြပါတယ်။မြဝတီခရိုင်နယ်ကကြေးရွာတွေရှိရာဘက်ကိုတိုက်ပွဲတွေရပ်နေချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်နေလို့အရင်တည်းကပုန်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရမပြောင်းနိုင်ကြသေးပဲအခုဆိုရင်အိုးအိမ်ပြေထွက်ပြေးနေရသူစုစုပေါင်း6000ဝန်းကျင်လောက်ရှိနေတယ်လို့လည်းပြောပြပါတယ်။
ရှင်နေကအဲ့ဒီအခုထိဖြစ်နေတော့မှအဲ့ဒီဟိုဘက်တိုက်ပွဲတွေဖြစ်ဒီဘက်ကတော့တယောက်ထိလာတယ်သူအခုတော့ဖေးကိုပို့ပြီးဆိုတယ်ထွက်တာ6000လောက်ရှိတယ်ဒုက္ခပါဘာဟုတ်ဟုတ်အဲ့ဒီချက်မဟုတ်ဟိုကျွန်တော်သွားနေရမှာတော့2000လောက်ရှိ
ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ15ရက်နေ့က၄ကီကော်ဘက်မှာတိုက်ပွဲတွေစတင်ခဲ့တဲ့အတွက်၄ကီကော်အပါဝင်ကျေးရွာ၁၀ရွာလောက်ကဒေသခံတွေတောင်းနေချပြီးထွက်ပြေးတိမ်းရှောင်နေခဲ့ကြပါတယ်။၃လကြာတဲ့အထိ၄ကီကော်အပါဝင်ကျေးရွာ၅ရွာခန့်ကစစ်ပြေးဒုက္ခသည်6000လောက်ကတော့နေရမပြောင်းနိုင်ကြသေးပဲတောင်ရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေရဆဲဖြစ်ပါတယ်ရှင
်။မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မကူတိုင်းတွင်ငါစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုတလဲကြည့်ကြရအောင်ပါတိုက်ပွဲတွေကြောင့်ချင်းပြည်နယ်ကံပက်လက်မြို့နယ်ကနေအင်းကြီးချင်းမကွေးတိုင်းစောမြို့နယ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ပြည်တွင်းဒုက္ခသည်တွေဟာသူတို့ပုန်းခိုတဲ့နေရာတွေဘက်မှာစီးရဲလှရှားမှုတွေကြောင့်နောက်ထပ်လုံခြုံမဲ့တဲ့နေရာတွေစီမကြမကြာထပ်မံ
ပြေလွာတင်းရှောင်နေကြရပါနဲ့တက်ကြီးရုံနဲ့ကလေးငယ်တွေပါတဲ့ဒုက္ခတွေတထောင်လောက်ဘေးလူရကိုထက်ခါထက်ခါထွက်ပြေးနေကြရတဲ့အတွက်စားရည်ရိတ်ခါရှားပါပြက်လက်တဲ့ဒုက္ခကိုရင်ဆိုင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးမှာပါခင်ဗျာ
ချင်းပြည်နယ်ရဲ့ကံပလက်မြို့နယ်ကနေနေချင်းထိစပ်နေတဲ့မကွေတိုင်းစောမြို့နယ်ဖက်ကိုမေလတွေကထွက်ပြေးတင်းရှောင်နေတဲ့စစ်ပြေးဒုက္ခတွေတထောင်လောက်ရှိနေပါတယ်ငွေကြေးတက်နိုင်တဲ့သူတချို့သာအင်္ဂါနေနိုင်ကြပေမဲ့စစ်ပြေးတော့ကြတဲ့အများစုကတော့ဘေကင်းတယ်လို့ယူဆရတဲ့နေရာတွေမှာခိုးလုံနေကြတာပါ။ဒါပေမဲ့လည်းအဲ့ဒီနေရာတွေဖက်မှာစစ်ကောင်စီတပ်တွေစီရေလှုပ်ရှားမှုတွေရှိနေတာကြောင့်ဒုက္ခတွေထပ်မံထွက်ပြေးနေကြပါလေ။ပုန်းခိုနေတဲ့နေရာတနေရာကနေနောက်တနေရာထွက်ပြေးပြောင်းရွှေ့ကြရတာကြောင့်ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့စစ်ပြေးဒုက္ခတဲ့သူကပြောပါတယ်
။စစ်ပြေးဆောင်စခန်းမှာတော့မစားနိုင်ရခါရအစအစအစအရာရာအခက်အခဲရှိလာတဲ့အဲ့ဒါတော့မပြီးသေးဘူးအခက်အခဲကြားထက်အနေနဲ့အဲ့မှာတော့မှအငြိမ်းအတီမနေရဘူးအခေါက်ခေါက်အခါခါထပ်ပြီးနေနေရတဲ့ခါစတော့ကျွန်တော်အများကြီးဒုက္ခတွေဖြစ်လာတယ်စတိရဲ့ဦးရင်းနဲ့ကလေးတွေနဲ့ပြေးခွနေရတဲ့ခါစတော့စားနေရခါတော့အဆင်မပြေပါဘူးဆိုခါမှလည်းစိုက်ကယ်ဖိုးရှိဖိုးတွေကအစဘယံဒုက္ခများတယ်စိုက်ကယ်မရှိလို့ခြေကျင်နဲ့ပြေးနေရတယ်မိသားစုအဆက်တွေလည်းရှိနေတယ်ဘယံအခက်အခဲရှိတယ်
ချင်းပြည်နယ်ကံပလယ်မြို့နယ်ဖက်မှာ2022ခုနှစ်မေလတည်းကစပြီးတော့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကံပလယ်မြို့နယ်တည်းကဒေသခံတွေစောမြို့နယ်ဖက်ကိုထွက်ပြေးတင်းရှောင်ခဲ့ကြတာပါ2022ခုနှစ်ဇွန်လလောက်မှာတော့စောမြို့နယ်ဖက်မှာလည်းပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်စစ်တပ်စစ်ကြောင်းတွေပစ်ခတ်ပြီးတော့ရွာတွေထဲဝင်လာပြီးဆိုရင်ဘေးလွတ်ရာမှာပုန်းနေကြတယ်လို့နောက်ထပ်စစ်ပြေးဒုက္ခတဲ့သူကပြောပါတယ
်ဒီမှာနေရတာလည်းမလုံခြုံပါဘူးသူတို့စစ်ကြောင်းထွက်လာပြီဆိုတာနဲ့ပြေးနေရတယ်ရှောင်နေရတယ်ကလေးသူငယ်တွေနဲ့သူတို့ရွာထဲလိုဝင်လာတယ်နဲ့တော့တရားဖောက်တယ်အဲ့ဒီသင်တယ်ကလေးတွေကလည်းကိုယ်ကိုချုပ်လန့်နေကြတယ်ဘုံတော့ကလေးတွေကအကုန်လုံးရိုးရဲဆန်ခါပြပြီးမှအကုန်လုံးဟုတ်ပြေးရထွက်နေအကုန်လုံးအဲ့လိုဖြစ်ကြတယ်အဆောင်တဆောင်ထဲကတမထအောင်အကုန်လုံးအဲ့လိုပုန်းရတာဘုံတော့
ခုလိုမကြာခဏနေရာပြောင်းရွှေ့ပုန်းခိုနေကြရတဲ့စစ်ပြေးဒုက္ခတွေကြာနာမကျန်းဖြစ်သူရချီရှိနေပြီးတော့ကျမရဲ့ဆောင်းရှောက်မှုအင်မတန်လိုအပ်နေပါတယ်။အစားအသောက်နဲ့ကျမရဲ့ဆောင်းရှောက်မှုကောင်းကောင်းမရတာကြောင့်စစ်ပြေးဒုက္ခတွေထက်ကအသက်ကြီးရင်သူ၄ဦးသေဆုံးသွားတယ်လို့ပြောပါတယ
်။လူများတဲ့ခါကျတော့ဖြားရရဲ့နာရရဲ့ချောင်းဆိုးတဲ့ဝန်ဆော်ပုန်းကျစ်ဖြစ်တာမျိုးကလည်းခဏခဏကြုံနေရတယ်ခင်ဗျာ။လူရည်တထောင်ထဲမှာဆိုလို့စင်တော့ဒီရာချီကတော့အဲ့လိုတွေဖြစ်လာတဲ့စမ်းမာရေးဆိုးလာတာပေါ့နော်ပြေးတဲ့ဟာတွေကလည်းတည်တော့တယ်ပေါ့တော်မြင့်မြင့်ကတော့ဟောပေါ့လေးယောက်စီတော့ခဏအဲ့ဒီစေခံနေစေယုံနေမရှိတော့တဲ့ခါကြတာဒီတိုင်းနဲ့မြင်ခံနေရတာပေါ့စေကူတလို့လည်းမရတဲ့ခါကြတာဒီလိုမျိုးသူတို့အယောက်ကနဲ့သူတို့ပေါ့နော်တည်တော့တာပေါ့
တနည်းနည်းပါကြအိုးရင်ပြေးပြီးတော့ထွက်ပြေးနေရတဲ့ဒုက္ခတွေကြာဆန်စီစားစားတဲ့အခြေခံစားတောက်ကုန်လေးအလွန်လိုအပ်နေကြတယ်လို့လည်းပြောပါတယ
်ဆန်စီစားလေးနဲ့ဆေးဝါးလေးကတော့တကယ်ကျွန်တော်တို့မှခက်ခဲဖြစ်နေပါတယ်အခု၄၅လရှိပြီးအထူးရှိမလာတဲ့အချိန်ကျတော့ကျွန်တော်တို့လူပေါင်းတရာကျော်နေတဲ့တရားအထက်ပေါ်အဲ့လိုရှိတဲ့အချိန်မှာချိုးချံချွေသာပြီးမှပဲစားနေရတယ်တခါတလေကျရင်တော့ခင်ရတော့မုံကြီးလေးကိုတရွတ်နှစ်ရွတ်ကိုအရေပိုးလို့နဲ့စားရတဲ့အချိန်ကြီးလည်းရှိတာပေါ့လူများတဲ့အချိန်ကျတော့
ကံပလက်မြို့နယ်ဖက်မှာပြစ်ခတ်တိုက်ခတ်မှုတွေနဲ့အဖက်ဖက်ကလမ်းကြောင်းပိတ်ဆို့တာတွေရှိနေသေးတဲ့အတွက်ဒေသခံတွေနေရက်ကိုမပြောင်းရသေးဘူးလို့လည်းပြောပါတယ
်။နားလောင်တင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေအကြောင်းကိုလည်းတင်ပြပေးသွားအောင်ပါခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဒါရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေအကြောင်းကိုတင်ပြပေးပါဦးမယ်ကိုဗစ်ရောဂါကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုကိုမလာနေရနေကစပြီးယာယီပိတ်ထားမယ်လို့တရုတ်နိုင်ငံယူနန်အာဏာပိုင်တွေကအတည်ပြုထားပြီးအခုချိန်ထိကုန်သွယ်ရေးဂိတ်တွေကိုပြန်မဖွင့်သေးပါဘူး။ဒါကြောင့်မြန်မာကုန်ကားတွေနေဆက်မှာပိတ်မိနေပြီးတချို့လဲပြည်ရင်းကိုကုန်တွေပြန်တယ်လာနေကြပြီလို့ကုန်တွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးသတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
ယူနန်ပြည်နယ်ထဲမှာကိုဗစ် -19 ရောဂါကူးစက်မှုတွေပြန့်ရှိလာတဲ့အတွက်မူဆယ်တရငါးမိုင်နာကကျင်းစန်းကြော့ခိန်နဲ့ကချင်ပြည်နယ်ကလွဲကျဲဂိတ်တို့ကိုယာယီပိတ်ထားမယ်လို့တရုတ်ကောက်ခွန်ကမြန်မာဘက်ကိုမတ်လ2ရက်နေ့ကအကြောင်းကြားခဲ့ပါတယ်။မတ်လ9ရက်နေ့တနင်္လာနေ့အထိနယ်စပ်ဂိတ်တွေပြန်ဖွင့်မပေးသေးတာကြောင့်မြန်မာကုန်ကားအများအပြားမူဆယ်တဝိုက်မှာပိတ်မိနေကြပါတယ်။ကုန်ကားအစီး1000ကျော်လောက်ပိတ်မိနေတယ်လို့မူဆယ်ကုန်ကားအတင်းတာဝန်ရှိသူက VOA ကိုပြောပါတယ်
။ဒီချက်ပိုင်းတော့ကျွန်တော်တို့လို့မလို့တော့ဘူးမတူရဘူးဆိုတော့ဒီဘက်ကနေလည်းကျွန်တော်တို့လည်းကုန်ဆောင်ထုတ်တယ်လေ။အဲကုန်ကုန်တဲ့ဖက်ကနေတဲ့ဆက်တွေအကုန်လောက်တောင်ချထားတယ်။သူတို့မိန်းတန်းနေတဲ့အသားအပြီးတွေလောက်ပြီးမှလောက်တောင်ချထားတယ်သူတို့။ဒီချက်သူကစိတ်ထားတော့အများကြီးစိတ်ချတယ်အစီး1000ကျော်
ကျင်းစန်းကြော့ဂိတ်ဘယ်နှစ်ပြန်ဖွင့်မယ်ဆိုတာမသေးချတဲ့အတွက်မူဆယ်တရငါးမိုင်ကိုတောင်နေတဲ့ကတရုတ်အကောက်ခွန်ဂျူဒီဆောင်မီးသားကုန်တွေကိုမြန်မာကုန်တွေတွေကရန်ကုန်မန္တလေးဘက်ပြန်တယ်နေကြပါတယ်။မူဆယ်ကပို့ကုန်တွင်းကုန်လုပ်ငန်းရှင်တို့ကသူတွေ့ကြုံရတဲ့အခြေအနေ VOA ကိုပြောပြပါတယ်
။အခုလက်ရှိဥပမာတွင်းကုန်ကဂျူဒီဆောင်မီးချထားတာတော့ကျွန်တော်တို့မန္တလေးတို့မဟုတ်ရန်ကုန်တော့ပြန်တယ်လား။ဆန်ရောဘယ်တော်တော်များနေမှာနန်းတော်များနေတော်တော်များ။ကိုယ်ကများတယ်ကျွန်တော်တို့တူသေးကိုတန်းကြည့်ကိုအစီသုံးလေးတယ်တော့။ဟိုနရက်တော့ရှိပါပြီပေါ့ဒီကျွန်တော်တို့ပြန်ထုတ်နေတာတော့ဆက်ထုတ်လို့ပဲရှိတယ်ဆက်လည်းထုတ်ကြအောင်ပါပဲ
။ COVID-19 အတီးပြုတ်လူနာတွေပြန်တွေ့တဲ့ရွှေလီမြို့မှာ lockdown တတ်မှတ်ချက်ထုတ်ပြန်ထားပါတယ်။2021ခုနှစ်အတွင်းတရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနေမကြာခဏဆိုသလိုဖွင့်လိုက်ပိတ်လိုက်လုပ်ခဲ့တာပါ။ဒါဟာကိုဗစ်ကာယောဂါထက်တရုတ်စိုးရရဲ့မူဝါဒတချို့ပေါ်မူတည်လိမ့်မယ်လို့မြန်မာကုန်သည်တွေကခန့်မှန်းပါတယ်
။ဟုတ်တယ်ပါဗျာ။နောက်နေကတော့ကျွန်တော်တို့လက်ရှိအနေအထားဒီဟိုတော်မှာချတာလို့ဒီဆောင်းတဲ့ဟာတွေပြန်ထုတ်ကြတာအကြောင်းမရှိဘူး။ဒီတို့မပြေမပြေလို့တုတ်နေကြတာတော့အဲ့ဒါကြီးအတိအကျကြီးကောင်းနေတော့ပါလား။ကိုယ်နေဘက်ကလည်းအချိန်မပြေတာကြီးနေတော့ခက်နိုင်တာပေါ့။ဘာမှမလုပ်နိုင်ဘူးပဲလက်ရှိအနေအထားတော့ကိုတော့ကအဲ့ဒါအမိုင်မှာစိတ်နာနေပြီးပြီးပါဗျာ။ကြီးနေတာတော့အချိန်မပြေဘူးကွာ။
တရုတ်နယ်စပ်မှာမြန်မာကုန်ကားတွေပိတ်မိနေတဲ့အတွက်တရုတ်နိုင်ငံဘက်သွားမဲ့ပို့ကုန်ကုန်ကားတွေကိုလာရှိုးမြို့ရှောင်းတိုးဂိတ်ကမတ်လ3ရက်နေ့ကနေစပြီးဖြတ်တန်း권မပေးတော့ပါဘူး။တခြားဒေသတွေသွားမဲ့ကုန်ကားတွေကိုတော့ဖြတ်တန်း권ပေးထားပါတယ်။အခုရက်ပိုင်းတွင်မူဆယ်ကနေကုန်တွေပြန်တယ်လာပြီးတော့နေရက်ကိုပြန်လာတဲ့ကုန်ကားကအစည်းရေ1000ဝန်းကျင်ရှိတယ်လို့ကုန်တွေကခန့်မှန်းပါတယ်။အလားတူပဲကချင်ပြည်နယ်ကံပိုက်တီဂိတ်နဲ့လွဲကျဲဂိတ်တွေကိုတရုတ်ဘက်ကနေပိတ်ထားတဲ့အတွက်တရုတ်ကုန်ကားတွေရောမြန်မာကုန်ကားတွေပါမြန်မာနယ်စပ်မှာပိတ်မိနေတာပါဒီနေ့ဆိုရင်ကံပိုက်တီနယ်စပ်ဂိတ်မှာငှက်ပြောတင်ထားတဲ့တရုတ်ကုန်ကားအစီးရာနဲ့ချီပိတ်မိနေတဲ့အတွက်တရုတ်ကုန်တွေတွေစိတ်ဆိုးဒေါသထွက်နေကြတယ်လို့တချို့ကပြောပါတယ်လွဲကျဲနယ်စပ်ဂိတ်မှာတော့တရုတ်ဘက်ကပို့မယ်မြန်မာကြံကားတွေလည်းအများအပြားပိတ်မိနေပါတယ်ရှင်
တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေတွေကိုမဆုမွန်ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေတင်လင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။တော်ရရှင်တို့အနေနဲ့ View မြန်မာဘိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ View American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကိုနှစ်ကြိမ်ထုတ်လင်းပေးနေတာပါ။မနေ့ကမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30နှစ်လိုင်းနိုမီတာ49တို့အပြင်လိုင်းနိုမီတာ190တို့ကနေပါတိုက်ရိုက်ဖမ်းယူနားဆင်နေကြပါတယ်ခင်ဗျာ။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ39 25နဲ့32တို့အပြင်လိုင်းနိုမီတာ190တို့ကနေဖမ်းယူနားဆင်နေကြသလို VOA ရဲ့ Internet Website နဲ့ YouTube Facebook စတဲ့လူမှုကွန်ရက်ဆာမျက်နှာတွေကနေလည်းဖမ်းယူနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာနဲ့သတင်းတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
တော်ရရှိတော့ခုနဆင်းနေကြတာကတော့ view မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုံးလွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းညရဲ့ဝက်မှာတော့တည်င်းတောက်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်အောင်တည်င်းလွာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာပါပထမအဦးဆုံးတော့တည်င်းတောက်မဆုအစီအစဉ်နဲ့စကြရအောင်ပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်မြန်မာစစ်ကောင်စီဘက်ကထောက်ခံပြောဆိုထားပါတယ်ရုရှားလုံရနဲ့ပတ်သက်လို့စစ်ကောင်စီရဲ့ထောက်ခံပြောဆိုမှုအပေါ်ပြည်တွင်းနဲ့နိုင်ငံတကာအသံအဝန်းကြားမှာလည်းဝေဘာထောက်ပြမှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတောက်မတ်စုကိုကိုသားညုံကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့ပေါ်မြန်မာစစ်ကောင်စီဘက်ကထောက်ခံပြောဆိုထားပါတယ်။ရုရှားလိုအပ်နဲ့ပတ်သက်လို့စစ်ကောင်စီရဲ့ထောက်ခံပြောဆိုမှုအပေါ်မှာပြည်တွင်းနဲ့နိုင်ငံတကာအတိုင်းဝန်ကြားဝေဖန်ထောက်ပြမှုတွေရှိနေပါတယ်။ဒီကြောင့်သတင်းတောင်မှတ်စုအနေနဲ့ရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။အထောက်ချအာဏာပိုင်နဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်မှာကမ္ဘာတစ်ဖက်ဝေဖန်ရှုံချနေကြပြီးတော့အမေရိကန်နဲ့အနောက်နိုင်ငံအများအပြားကဒီရုရှားပေါ်တန်ခတ်အရေးယူမှုတွေချမှတ်ထားနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီကတော့ရုရှားရဲ့လုပ်ရက်ကိုထောက်ခံပြောဆိုပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOE ကတိကျဆက်သွယ်မေးမြန်းချိန်မှာအခုလိုဖြေဆိုခဲ့တာပါ
။နံပါတ်၁ကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကန့်ဆိုင်ရေးကြီးကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်။အဲ့ဒါနဲ့ချက်နေလေကတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီများရေးမှာအင်အားကြီးနိုင်ငံတစ်ခုအဖြစ်ရပ်တည်လျက်ရှိကြောင်းကမ္ဘာကိုပြသခြင်းလိုပဲမြင်ပါတယ်။ဒါပါပဲ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာဝေဖန်ပစ်တင်တဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံကဂျွန်လ18ရက်နေ့တုန်းကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း119နိုင်ငံမဲခွဲဆုံးဖြတ်ခြင်းကမဲမထည့်ပဲနေခဲ့တဲ့36နိုင်ငံထဲမှာရုရှားနိုင်ငံလည်းပါပါတယ်။အဲဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံတဲကိုလက်နက်တင်သွင်းမှုတွေတားဆီးကြဖို့တောင်းဆိုထားပါတယ်။စစ်အာဏာသိမ်းပြီးစစ်ကောင်စီကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ကုလသမဂ္ဂနဲ့မြမရေးကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားပေမဲ့ရုရှားနိုင်ငံဘက်ကတော့ဆက်ပြီးတော့ရောင်းချနေစေဖြစ်ပါတယ်။ရုရှားကယူကရိန်းကိုခုလိုမျိုးကျူးကျော်တိုက်ခိုက်နေတဲ့အပေါ်မှာပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာညနာလှမြေကကို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားတဲ့ဆိုတဲ့သူ့ရဲ့မြင်ကိုပြောပါတယ
်။နိုင်ငံတိုင်းဟာမိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုဥထိပ်ထားကြတာဖြစ်တဲ့အတွက်ဒီနေ့ဘဝအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊ရုရှား၊ဗာဗယ်ပြည်ပြောအလုံးဟာမိမိရဲ့အသားချက်ကိုအခြေပြုပြီးတော့မှမိမိနိုင်ငံရဲ့အကျိုးစီးပွားကိုကြိုတင်ကာကွယ်တဲ့ကျင်းကျင်းတွေတွေ့နေရတာပေါ့ဒီရုရှားရဲ့နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ယူကရိန်းဒီတို့အဖွဲ့ဝင်ဖို့ကြိုးစားတာဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့ယူဆကြတာရှိလာတယ်နောက်ကအမျိုးသားကျူးစီးပွားအတွက်အန္တရာယ်ရှိတယ်လို့ယူဆတာဖြစ်တဲ့အတွက်ဒီကြိုးစားမှုရဲ့နောက်ကွယ်မှာချုပ်ပေါ်နိုင်တဲ့အခင်းကြိုးကြိုတင်သုံးသပ်ပြီးတော့ဒါလက်မှုရယူလိုက်တယ်လို့မြင်ရတာပေါ့ဆိုတော့ဒီကနေ့ပါတင်ကန်းသာရဖို့ရှိလဲဆိုတော့နိုင်ငံတိုင်းဟာဥနိုင်ငံရဲ့စီးပွားရေးအင်အားစီးအင်အားနဲ့မိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့ဆောင်ရွက်ပြင်ဆင်ထားတဲ့ဥမျိုးအုပ်အကူအတွက်မိမိဒီရင်းအောက်ပဲအကူပြီးဆောင်ရွက်ဖို့သင်ခန်းစာမျိုးတော့ကျွန်တော်ပြရတာ
။အနာသိပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာမှာဆိုလို့ရှိရင်ရုရှားနိုင်ငံနဲ့ဆက်ဆံရေးကအများဆုံးရှိနေတာပါ။ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ပြောခဲ့ပူပါတယ်။ပြီးခဲ့တဲ့နှစ်ဂျွန်လကိုမိုင်းတုန်းကရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကလည်းအဲ့ဒီခင်းစရာမှာရုရှားသတင်းဌာနနဲ့သီးသန့်မေးမြန်းခန်းတစ်ခုမှာရုရှားတရုတ်စတဲ့နိုင်ငံတွေနဲ့သူတို့ပူးပေါင်းဆွေးနွေးနေတယ်လို့ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကိုမြန်မာစစ်ကောင်စီဘက်ကတရကြွကြွထောက်ခံနေတာကစစ်ဆိုးရရဲ့အကျိုးစီးပွားအတွက်ဖြစ်မယ်ဆိုတာအံ့ဩစရာမကောင်းလှပေမဲ့မြန်မာပြည်သူတရားလုံးအတွက်ကတော့နိုင်ငံအကျိုးစီးပွားအပေါ်မှာထိခိုက်နေတယ်လို့မြန်မာအရေးကျွမ်းကျင်သူလည်းဖြစ်တဲ့အမေရိကန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက Christina Fink ကပြောပါတယ်
Yeah, it is absolutely no good for the national interest.
ချောချာအနာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံတာကမြန်မာပြည်သူတွေရဲ့မျိုးသားအကျိုးစီးပွားအတွက်လုံးဝမကောင်းပါဘူး။ဆိုပါတော့ဒီတရုတ်ဒါမှမဟုတ်တခြားနိုင်ငံတစ်ခုကမြန်မာနိုင်ငံကိုကျူးကျော်ရင်မြန်မာပြည်သူတွေဘယ်လိုခံစားရမလဲဆိုတာပဲစဉ်းစားကြည့်ပါ။ဒီတရုတ်ကဒါကငါတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးလိုအပ်ချက်အရကျူးကျော်တာဖြစ်တယ်လို့ပြောရင်ရောကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။အာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီဘက်ကရုရှားရဲ့ကျူးကျော်စစ်ပေါ်ထောက်ခံထားပြီးမြန်မာလူမျိုးသားညီညွတ်ရေးအစိုးရ NUG ဘက်မှရပ်တည်နေတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းကတော့ ยูเครนရဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းကိုကမကထပြုရေးဆွဲတဲ့ကုလဖွဲ့ဝင်နိုင်ငံတွေထဲမှာမြန်မာကူစားပြုအနေနဲ့ပါဝင်ထားပါတယ်။အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရန်စကီကလည်းရုရှားနိုင်ငံဘက်ကရပ်တည်တဲ့နိုင်ငံတွေပြောင်းလဲသင့်ပြီဆိုပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောဆိုထားပါတယ်။
I think for any country, what our message is that it's important to think about what place where you want to stand on the side of history. And that is how
ဘယ်နိုင်ငံမဆိုဒီကိစ္စမှာတားမြစ်ဟန်တာဖို့ကအရေးကြီးတယ်ဆိုတာကျွန်မတို့သတင်းစကားပါချင်ပါတယ်။ဘယ်နေရာမှာရက်တီမဲစဉ်းစားသလဲ။တမိုင်းမှာဘယ်မှာရက်တီခြင်းသလဲဆိုတာကရှေ့ဆက်သွားတဲ့အခါအကဲဖြတ်ခတ်ကြရမှာပါ။ထေကြတာကတော့ရုရှားကိုပြစ်တင်ရှုံချမှုမလုပ်တဲ့နိုင်ငံတွေအားလုံးလမ်းကြောင်းပြောင်းဖို့ကျွန်မတို့တိုက်တွန်းပါတယ
်။အနာသိန်းကာလတစ်နှစ်ကျော်ကြာလာပြီမဲ့လဲဆရာနာရှင်ဆန့်ကျင်သူတွေရဲ့လက်တပြတ်ဆန္ဒပြမှုတွေကလည်းရန်ကုန်ပါဝင်မြို့ကြီးအတော်များများမှာပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။ရန်ကုန်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲတစ်ခုမှာဆိုရင်လေယူကရိန်းပြည်သူတွေနဲ့တသားရဲရက်တီရဲအကြောင်းဖော်ပြခဲ့တယ်လို့ဥဆောင်ပါဝင်သူတူကပြောပါတယ
်ဒီမိုကရေစီကိုတည်ပြပြီးတော့လက်နက်ကန်လူတွေစုပေါ်ရအာနာအာနာရှင်လူတွေစုကကျွန်တော်တို့ဒီဒီမိုကရေစီကိုလက်နက်ကန်ချင်းချောက်တာမျိုးတွေမတရားလက်နက်နဲ့အနိုင်ကျင့်နဲ့လုပ်ရရင်ကျွန်တော်တို့ကန့်ကွက်တယ်ပေါ့နော်အဲပြီးတော့ကျွန်တော်ယူကရိန်းနဲ့ဟိုရုရှားနဲ့ကတော့ကျွန်တော်ဒီမြမအရေးမှာဝင်ရှုပ်ခဲ့ရင်းနဲ့လေဒီမိုကရေစီဘော်ဒီအရာကြီးမှာဆိုကျွန်တော်ယူကရိန်းရဲ့ယူကရိန်းဘက်ကနေကျွန်တော်ရက်တီနေပေါ့လေအဲ့လိုကြောင့်ကျွန်တော်ယူကရိန်းနဲ့တူကျွန်တော်တို့တတိယအသားရှိတယ်ကျွန်တော်ထုတ်ဖို့ပြတာပေါ့နော
်ကချင်ပြည်နယ်ကစစ်ပေးရှောင်လူငယ်တွေစုပေါင်းပြီးတော့လေယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုရှုံချပြီးတော့ယူကရိန်းပြည်သူတွေနဲ့တူရက်တီတဲ့အကြောင်းဆန္ဒပြဖော်ထုတ်ခဲ့ကြပါတယ်ရုရှားနိုင်ငံရဲ့ကျူးကျော်စစ်ပေါ်မှာကမ္ဘာတစ်ဝှမ်းကန့်ကွက်ရှုံချနေပြီးတော့ရုရှားနိုင်ငံမော်စကိုမြို့ကနေပြီးတော့ Siberia အထိကိုဆက်ညင်ဆန္ဒပြမှုတွေကရှိနေတာပါယူကရိန်းနိုင်ငံကရုရှားစစ်ဝင်တက်ခဲ့တဲ့ဂီယက်ကမြန်မာနိုင်ငံရဲ့လောင်စာဆီဈေးနဲ့ရွှေဈေးပေါ်မှာလည်းရိုက်ခတ်မှုရှိခဲ့ပါတယ်။ဒါ့အပြင်73စီပေါ်မှာအမိပြုတ်နေရတဲ့တည်ယူပို့ဆောင်ရေးကုန်ကြမ်းဈေးတွေကြောင့်လည်းအခြေခံစားတောက်ကုန်ဈေးနှုန်းတွေကမြန်မာနိုင်ငံမှာမြင့်တက်နေတာပါ။စစ်ကောင်စီရဲ့နိုင်ငံပိုင်မီဒီယာသတင်းစာတွေမှာလည်းရုရှားကြီးကျော်စစ်ပေါ်မှာထောက်ခံပြောဆိုရေးသားဖော်ပြနေပါတယ်။မချိန်မြှင့်တဲ့အတိတ်သမိုင်းနဲ့အတူယူကရိန်းပြည်ရဲ့သင်္ကန်းစားဆူရဲ့ဆောင်းပါးမှာကိုယ်နိုင်ငံကတိုင်းရင်းသားပြည်သူတွေအတွက်ကတော့ညှို့ချိန်တန်ပြီးစီလုံးချိန်တန်ပါပြီ။တိုက်ကြခိုက်ချတာတွေရက်တင်ပါပြီလို့လားမြစ်တာရဲ့ခန့်ကျင်ပါလေဒုနိုင်ငံကပြည်သူတွေတိုင်းသားတွေသူများနိုင်ငံသူများအချို့အတွက်ဘာဖြစ်လို့အသက်တွေတနာဥစ္စာတွေအဆုံးရှုံးခံကြမလဲတွေးကြည့်ဖို့ကောင်းပါလေဆိုပြီးတော့နိုင်ငံပိုင်သတင်းစာကနေပြီးတော့တားပြီးဖော်ပြခဲ့ပါတယ်ယူကရိန်းပေါ်မှာရုရှားရဲ့ကျူးကျော်လုပ်ရဟာတရားမျှတမှုမရှိတာကြောင့်ဆိုပြီးတော့ကမ္ဘာနေရာအနှံ့ပြားကန့်ကွက်ဆန္ဒပြမှုတွေကြားမှာပဲမြန်မာစစ်ကောင်စီကတော့ရုရှားဘက်ကနေပြီးတော့ရက်တီပြီးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်တားညူပါ
တရင်တော်မဆုအစီအစဉ်ကိုကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါဦးမယ်ကုန်ကြမ်းနဲ့ကုန်ထုတ်လုပ်မှုဈေးစကားတက်လာပြီးဝယ်လိုအားကျမှုနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်တွင်းကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတချို့ကတော့လုပ်ငန်းဆက်လက်ရှင်သန်ရေးအတွက်စူးစမ်းနေကြရပါတယ်ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
စိုက်ပျိုးထုတ်လုပ်ရေးကနေကော်ဖီတစ်ခွက်ထွက်လာတဲ့အချိန်တနေရာထဲမှာဝန်ဆောင်မှုပေးနေတယ်လို့ပြောလာသူကတော့ Coffee Capel လုပ်ငန်းရှင်ကိုမျိုးသက်ထွန်းဖြစ်ပါတယ်။အရေးသွေးမြင့်နိုင်ဖို့နောက်ဝန်ထမ်းတွေအတွက်အလုပ်အကိုင်ခွင့်လန်းပို့ပြီးတော့ခိုင်မာစေဖို့ရည်ရွယ်ပြီးလုပ်နေတာလို့သူကပြောပါတယ်
။တတိယအနေမှာဟို Coffee ခွက်ရတဲ့အချိန်ကျွန်တော်တို့တနေရာထဲမှာထုတ်ပြီးတော့လုပ်တယ်။လုပ်ပြီးတော့အဲဒီဝန်ထမ်းတွေကိုကျွန်တော်တို့ knowledge share တွေနေလေဒီကတက်တာကနေကြပြီးနိုင်နေအဲ့ဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုဥသာပြီးတဲ့အပိုင်းလေးဖြစ်သွားတာပေါ့ကျွန်တော်တို့ကအဲ့ဟာကိုဥတီသွားတယ်ဒီဥသာဥတီရဲ့အလျောက်ကကျွန်တော်တို့ဟိုတကယ်ပေါ့ဒီခေအခြေအနေကတို့တဲ့ကြောင်းလည်းဖြစ်လာတဲ့အခြေအနေမျိုးဆိုရင်ကျွန်တော်တို့ဒီဒီဒီပိုင်းကိုချုပ်ရင်းအချင်းနဲ့ကျွန်တော်တို့လုပ်ငန်းကိုလည်းရည်ရှိရည်တည်သွားနိုင်တယ်လို့ညွှန်ပြထားတာပေါ့နော်
ကပီးယောဂာနဲ့နိုင်ငံရေးအခြေအနေအခက်အခဲကာလအတွင်းလုပ်ငန်းနယ်ပယ်အသီးသီးမှာအလုပ်အကိုင်တွေဆုံးရှုံးကြရသလိုပဲကိုမျိုးသက်ထွန်းတို့လည်းအလားတူကြုံတွေ့ကြရပါတယ်။မရှိမဖြစ်ဝန်ထမ်းတွေဆက်လက်ထားရှိနိုင်ရေးစီမံခန့်ခွဲနိုင်ဖို့လုပ်ငန်းရှင်တွေအခက်တွေ့ကြပါတယ်။ Coffee Capel လုပ်ငန်းရှင်ကိုမျိုးသက်ထွန်းဘယ်လိုဆောင်ရွက်နေပါသလဲ
။ Okay ခင်ဗျာ။ဟိုအခက်အခဲကတော့ပိုပြီးရှိတာပေါ့နော်။ကျွန်တော်တို့အရင်တော့ဆိုရင်ဟိုတိုင်ကယ်စီပေါ့နော်တိုင်ကယ်စီဟိုတထောင်ကျွန်တော်တို့လောက်ဝန်ထမ်းလေးကိုထောင်ပေးရပေါ့အခုဆိုရင်တထောင်နဲ့မရတော့ဒ ဒီနေ့ကစပြီး2000ပေးရတဲ့ data ဖြစ်သွားတာပေါ့အဲအဲ့လိုဟာမျိုးတွေများလာတယ်နောက်တစ်ခုကကျွန်တော်တို့ဒီပေါ့ဝန်ထမ်းတွေကိုအမှန်ကိုရင်ဘယ်နှလားဘယ်နှလားမှာတော့ကျွန်တော်လာတာတူရမယ်အဲဒါလေးတွေရှိရပေါ့နော်ဒီလိုဟာမျိုးတွေကျွန်တော်တို့ရှိရတူတော်လည်းကျွန်တော်တို့ဟိုအရင်ကတည်းကပို့ပြီးတူပေးနိုင်ဖို့အားနေသွားတယ်နောက်ပြောဝန်ထမ်းအရေးကပေါ့ကျွန်တော်တို့ဒီဒေတာတွေပေါ့နော်ဒေတာရောနေရတယ်လည်းရှိရပေါ့ဟိုတူတော်လည်းပဲချန်လီမာတက်တော့ကော်ပီတီးရသူဖြစ်တဲ့အတွက်ထုတ်လုပ်တဲ့ရသူလေးဖြစ်နေတဲ့အတွက်မရှိမဖြစ်ဝန်ထမ်းတွေကိုတော့ကျွန်တော်တို့စက်ပြီးတော့ထိန်းရထိန်းထားရတာပေါ့နော်အဲခုနကလူလာတာပိုင်ဆိုင်ရတွေပါလေပုံမှန်လည်းပဲပြီးနေအောင်ဟိုတချို့တခါလေးကြရင်လည်းစီဗီသားကုန်ရံကိုထုတ်ရအောင်ရတာပေါ့အဲသူတို့မကိုက်ပြီလေဒီဝန်ထမ်းတွေနဲ့ပြင်ကြည့်အောင်ဟိုကျွန်တော်တို့လုပ်ငန်းလေးလည်းပဲလုပ်ရအောင်ဒီလိုဟာမျိုးပေါ့ကျွန်တော်တနည်းကရှိထားတဲ့ကုန်ရံမြောင်းရတယ်ဆိုလည်းအဲ့လိုမျိုးကုန်ရံရောက်ပြီးတော့ပြီးချင်ရတဲ့ဟာတွေရောရှိဟုတ်ကဲ့
73စီဈေးတက်တာနဲ့လျှက်စင်ပြီးပြတ်တောက်မှုတွေဟာလည်းစီးပွားရေးလုပ်ငန်းရှင်တွေအခက်အခဲတစ်ခုထပ်တိုးစေပါတယ်73စီဈေးတက်တာနဲ့အတူတည်ယူပို့ဆောင်ရေးဈေးရိတ်စကားကတက်လာတာပါဒါပေမဲ့လည်းဒပိုင်းတနိုင်စီးပွားရေးလုပ်နေသူတူကတော့တည်ယူပို့ဆောင်ရေးဈေးရိတ်စကားတက်တာစီဖို့နီးလန်းရှာပြီးလုပ်နေတယ်လို့ပြောပါတယ်
ဟုတ်တယ်မှာစီးပွားရမှာတော့ဒီဟိုဗိုတန်စာခရရေးဈေးတက်လာတယ်တန်စာခရရေးတက်တယ်ဆိုဒါပေမဲ့ဦးဟောကျတော့စီးလူရောက်ဈေးငါးဆယ်ရောက်ဆက်လောက်ကိုပေါင်းပြီးတစ်ခါရေးပို့ပါဆိုတော့အရင်ကမရှိပါဘူး
73စီဈေးတက်တာကြောင့်တွက်ချင်မကိုက်ဖြစ်ကြရသူတွေထဲမှာအငားရင်မောင်းတွေလည်းပါပါတယ်။ရန်ကုန်မီတာတက္ကစီရင်မောင်းများအသင်းကကိုထူးခန့်အောင်က VOA ကိုအခုလိုပြောပါတယ်
။ဒီရင်းလုံးကြီးမြင့်တက်လာတဲ့ကြတော့ကိုရှာသမ ्या အခုတော့ပဲအစီအေးတွေပဲရောက်နေတော့ဒီလေးမနဲ့ဖြစ်တဲ့ဆိုင်ဒီလူဒီလေးဆိုရင်1930ခန့်ဖုံးတက်သွားတယ်ဗျာ။ဆိုအရင်တော့ဆိုရင်ကျွန်တော်တည်းကို5000လောက်ကြာတယ်ပေါ့5000လောက်ဆိုရင်စီးရအများဆုံးကုန်က1000-2000ဆိုတဲ့အလုံးပေါ့အခုကျတော့ကျွန်တော်တို့5000ကြာတယ်ဆိုစီးရ2000ဘယ်လောက်ဖြစ်သွားလဲအုံနာကြီးနှုတ်လိုက်တယ်ဆိုရင်ကိုတော်ကဘာမှမရှိတော့ဘူ
းတက္ကစီငှားစီးသူလည်းနှဲလာတာလို့ကိုထူးခန့်အောင်က VOA ကိုပြောပါတယ်ကိုထူးခန့်အောင်တို့လိုဝန်ဆောင်မှုလုပ်ငန်းတွေအတွက်တင်မဟုတ်ပါဘူးစားတော့ကုန်ထုတ်လုပ်ငန်းတွေမှာပါအဝေကျလာပါတယ်တပိုင်းတနိုင်စားတောက်ကုန်ထုတ်လုပ်ငန်းရှင်အမျိုးသမီးကအခုလိုရှင်းပြပါတယ်
။အဲ့လိုစားသုံးသူအနေနဲ့ကျတော့ကိုယ်ကပုံမှန် 5000 ရောင်းနေတဲ့ကုန်ပစ္စည်းတစ်ခုကိုအခု 6000-7000 ရောင်းတာဆိုပြီးတော့မှအဲ့လိုမျိုးဖြစ်လာတယ်။အဲ့ 6000-7000 ဆိုရင်လည်းဝယ်သူကဝယ်လို့ဆိုရင်တော့ဆယ်ယောက်ဝင်ပစ္စည်း3000လောက်ပဲဝယ်နိုင်တော့မယ်။အဲ့ဒါမျိုးမျိုးချစ်တက်လာတယ်လူဒီမောင်ငယ်ကြီးရှိဖြစ်လာတာလေ
။ကုန်ချမ်းစီတက်နောက်ထုတ်လို့မဟုတ်ကုန်ချမ်းစီမြင့်တက်လာပြီးတစ်ဖက်မှာဝယ်လူအကကျလာတယ်လို့စားတောက်ကုန်ထုတ်လုပ်ငန်းရှင်တွေကရှင်းပြပါတယ်။
အကောင့်တင်းတော့အကောင့်အတက်ကြတွေများလာတယ်ရှိလာတယ်ပေါ့ကျွန်တော်တို့ဒီကုန်တန်ပိုင်းဆိုင်ရာတွေကအရန်ထိုးတက်လာပြီမဲ့ဟိုခေကွက်နော်ဝယ်လူအားနေလာတဲ့အနေအထားမှာတော့ရှိတာပေါ့
အခုကျတော့ငားကလည်းတင်းမှာငားချလာတဲ့ခါကျတော့သူကအဲ့လိုဟိုခက်တလောက်နေရတော့ဥမာ3ကြီးလောက်ခက်တယ်တကြီးလာတော့မကြည့်ရလာတယ်ဆိုရင်တနက်နေ့ကြည့်တော့ဒီဒီဘိုးကတက်ကုန်တယ်သူကမဟုတ်ဆိုရင်တော့ဒီအုန်းကြီးကတော့တင်းချုံနေလို့ဆိုတော့ဒီရောက်တဲ့ကံနေရမယ်
။ Coffee Cup ရဲ့လုပ်ငန်းရှင်ကိုမျိုးသက်ထွန်းတို့လိုပြည်တွင်းအသေးစားအလတ်စားလုပ်ငန်းရှင်တွေကတော့အခက်အခဲတွေရှိပေမဲ့လည်းအနာဂတ်ကိုအကောင်းမြင်မျှော်လင့်ချက်ထားပြီးဝန်ထမ်းတွေအတွက်ရောလုပ်ငန်းအတွက်ပါအကောင်းဆုံးကြိုးစားနေတယ်လို့ပြောကြပါတယ်ရှင်
။ကိုဝန်ထမ်းနဲ့ကိုအလုံးနဲ့အချိန်မှန်လည်းပတ်နိုင်အောင်နောက်တစ်ခုကကျွန်တော်တို့ကစိုက်ပျိုးရေးဘက်မှလည်းပါနေတော့အဲ့ဒီဘက်ကခုချိန်ကပေါ့နော်ရာဒီကော်ဖီရာဒီချိန်လည်းဖြစ်တဲ့အတွက်ကြောင့်ထုတ်လုပ်တဲ့အချိန်ကိုဥသာပေးနေရတဲ့ကာလလည်းဖြစ်တာကြောင့်ကုန်ကျန်းကိုပဲအဓိကထားပြီးထုတ်လုပ်နေရတဲ့အနေအထားမှရှိရပါ့
။အဓိကတခြားလူသုံးပုံပစ္စည်းကိုပဲအစားတောက်ဖြစ်နေတဲ့ခါကျတော့အစားတောက်ကတော့တခြားဟာထက်ဆိုင်နေလေဒီလိုင်းကလေအစားတောက်လေးကတော့ဝယ်စားနေကြပြီလားဆိုတော့အစားတောက်လေးကရောင်းနေတော့အစားတောက်ဖြစ်နေတဲ့အတွက်အရောင်းလေးကတော့ဆိုင်းတော့မကွာဘူးရယ်။ဒါနဲ့ကျွန်တော်တို့အမြတ်နေလာတာပေါ့နော်အရင်ကပိုပြီးများလာတယ်အမြက်ကနေလာတယ်အဲ့လိုဖြစ်နေလို့ရှိရင်မှပြောသွားနေရပြီလားပေါ့ဒီစက်တက်ပါရင်မလုပ်အောင်လည်းမှန်းအောင်တော့မပြောတော့ဘူးမှာ
မတင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်
Mobile set to a Nipinan and Patello, not so bought D twin Panimurigo, Mesa Piatare, Mobile World Congress, Conzi Piawajigo, Spain and Barcelona Mioma, Chimpagabare, 5G set to a Conye, Chesan and a not so more Pisidipin, Ukraine, Russia, Chucho, Sit Tiny, Rekisari, Lomogere, Conzi Piawajijao, Masumia Monga, Blogari Piotmia, Sisi Martin Piabit Havarakme.
Mobile World Congress MWC ကို Spain and Barcelona မြို့မှာ February လ 28ရက် ကနေ March လ 3ရက် နေ့အထိ ကျင်းပခဲ့ပါတယ်. နောက်ဆုံးပေါ် ဆက်သွယ်ရေး နည်းပညာတွေ ပစ္စည်းတွေ ကို မိတ်ဆက် ပွဲထုတ်ခဲ့တဲ့ MWC ကုန်စည်ပြပွဲကြီးမှာ 5G ကျိုးမဲ့ ဆက်သွယ်ရေး နည်းပညာအပါအဝင် ခေတ်ရှိပြေး ကျိုးမဲ့ ဆက်သွယ်ရေး နည်းပညာနဲ့ ချိတ်ဆက်သုံးနိုင်မဲ့ smartphone သစ်တွေ ပစ္စည်းသစ်တွေ ကို ကုမ္ပဏီတွေ က ဆင်တင် မိတ်ဆက်ခဲ့ကြပါတယ်. Samsung, Nokia, Sare, smartphone, Tokde, Gomni, Jiri, Damaga, Tio Nanganga, Oppo, Honor, Ne, Realme, Sare, smartphone, Gomni, Lirigale, Thuruya, Nausombo, Phone, Rigo, Apiang, Jonya, Puerto, Kejabare, Dine, MWC, Gonzi, Biawejima, Piata, Mesa, Jare, Jesse, Dedre, Lubio, Miare, Tema, Kishi, B, Smart, Laka, and Phone, Ridamahope, Laptop, Computer, 2-in-1, Tablet, Computer, Le, Pavare, Samsung company မိတ်ဆက်ခဲ့တဲ့ Galaxy Book 2 Pro ဆိုရင် 5G ကွန်ရက်ချိတ်ဆက်နိုင်ပြီး battery က 22 နာရီအထိ အသုံးခံတယ်လို့ပြောပါတယ်.
As many companies are going back 3 days a week to the office and 2 days you can remote work and so we want to
company တော်တော်များများက တစ်ပတ်မှာ 3 ရက်ရုံးမှာ အလုပ်လုပ် 2 ရက်က အိမ်မှာ အလုပ်လုပ် ဆိုတဲ့ season တွေ လုပ်နေကြပါတယ်. ဒါကြောင့် အိမ်က နေ အလုပ်လုပ်ကြသူတွေ ကျွန်တော်တို့ရဲ့ laptop တွေကို သုံးပြီးတော့ သူတို့ အလုပ် ကို အသေးချာ လုပ်နိုင်ကြစီဖို့ ရည်ရွယ်ပါတယ်. ကျွန်တော်တို့ရဲ့တချို့ laptop တွေမှာ wifi ကျိုးမဲ့ internet ကိုအမြန်ဆုံးဆက်သွယ်နိုင်တဲ့ wifi 6e နည်းပညာထည့်ထားပါတယ်. တချို့က 5G ကွန်ရက်ကိုချိတ်နိုင်ပါတယ်. wifi မမီရင်တော့မှ 5G ကွန်ရက်ချိတ်ပြီးတော့အလုံးမပြတ်ဆက်လုပ်နိုင်ကြဖို့ဖြစ်ပါတယ်.
covid ကြောင့်အလုပ်တော်တော်များများကဝန်ထမ်းတွေကိုရုံးနဲ့ဝေးရမှာအလုပ်လုပ်ခွင့်ပြုခဲ့ပြီးတဲ့နောက်မှာ laptop computer တွေ tablet computer တွေကိုအဲ့လိုအလုပ်လုပ်ကြသူမျိုးတွေအတွက်ပိုပြီးရည်ရွယ်ဖန်တီးလာကြတာပါ. တချို့နဲ့မှာပဲ smart လက်ကင် phone တွေကိုလည်းစွမ်းတစ်ထက်စွမ်းအောင်တီထွင်လာကြပါတယ်. လူတွေရဲ့နေ့စဉ်လိုအပ်ချက်တွေကိုလက်ကင် phone တွေပေါ်ကနေဖြည့်ရှင်းလို့ရနေချိန်မှာ smart လက်ကင် phone တွေကိုလည်းသူများထက်ထူးအောင်လှုပ်လာကြပါတယ်.
We have just released our newest flagship, the S22, the Samsung Galaxy. It's an astonishing phone.
Samsung Galaxy မျိုးစားတွေ က နောက်ဆုံးပေါ် S22 smartphone ကိုလောလောလတ်ထုတ်ထားပါတယ်. တကယ်ကိုကောင်းတဲ့ phone ဖြစ်ပါတယ်. လက်ကမ်း smartphone တွေနဲ့အားလုံးလှုပ်လို့ရနေတာကြောင့်လူတွေကပိုကြီးပြီးပိုအစွမ်းရှိတဲ့ phone တွေအခုဝယ်နေကြပါတယ်. နောက်ဒီ PC သစ်တွေနဲ့ပတ်သက်လို့ကျွန်တော်အတွက်ထူးခြားစိတ်လို့ရှားစရာကောင်းတာကပင်လယ်သမုဒ္ဒရာတွေနဲ့ရင်းနှီးသတ္တဝါတွေကိုညဉ့်ဉန်းစေတဲ့ပိုက်ကွန်တွေကိုကျွန်တော်တို့ရဲ့ phone တွေ laptop တွေထဲမှာထည့်တဲ့အစိတ်အပိုင်းတွေအဖြစ်အသွင်ပြောင်းပြီးတော့ပြန်သုံးထားတာဖြစ်ပါတယ်.
Samsung ကထုတ်တဲ့ဈေးကြီးတဲ့ premium အဆင့် phone တွေဈေးကွက်ထဲမှာနောက်ပိုင်းအရောက်ကျနေပေမဲ့ပိုဈေးသက်သာတဲ့ Samsung smartphone တွေကတော့ရောင်းကောင်းနေစေဖြစ်ပါတယ်. သူရဲ့ premium phone တွေတစ်လုံးက American dollar 800 နဲ့အထက်ဈေးရှိနေတာပါ. Samsung phone တွေအပါအဝင် 5G ချိတ်ဆက်နိုင်တဲ့ smartphone တွေရဲ့ဈေးကစပေါ်တဲ့ 2019 ခုနှစ်ကထက်စာရင်တော့တိတိတသားဈေးကျသွားပြီလို့ကြွမ်းကျင်သူတွေကပြောပါတယ်. smart လက်ကင် phone ထုတ်ကြတဲ့ကုမ္ပဏီတွေကလည်း 5G phone တွေကိုဈေးအစားအစားနဲ့ရောင်းနိုင်ဖို့စူးစမ်းနေကြပုံရတယ်လို့ပြောပါတယ်. အခုလိုမျိုးနောက်ဆုံးပေါ်ဆက်သွယ်ရေးနည်းပညာတွေကိုကုမ္ပဏီတွေကအပြိုင်တီထွင်ဖန်တီးနေပေမဲ့ electronic ပစ္စည်းတွေထဲမှာမရှိမဖြစ်လိုအပ်တဲ့ computer chip ရှားပါတဲ့ပြဿနာတွေကတော့ရှိနေစေဖြစ်ပါတယ်.
A big cloud over the mobile phone industry has been chipset shortages. In fact, it's affecting all consumer electronics devices.
Computer chip တွေပြတ်လည်နေတာက mobile လက်ကင် phone လုပ်ငန်းကြီးအတွက်အရင်မဲကြီးမိုးထားသလိုဖြစ်နေပါတယ်။ပြောရရင်တော့ electronic လူသုံးကုန်ပစ္စည်းတိုင်းအတွက်ထိခိုက်နေတာပါ။ဒီအကြောင်းကကုန်စည်ပြပွဲကြီးမှာပြောစရာခေါင်းစဉ်တစ်ခုဖြစ်နေပါလိမ့်မယ်။အရင်ကတည်းကစာရင်နည်းနည်းလေးတော့အခြေအနေတိုးတက်လာပါတယ်။ဒါပေမဲ့တချို့ထုတ်လုပ်သူတွေဘက်ကထုတ်ကုန်ပစ္စည်းတွေနည်းနည်းညော့သွားတာမျိုးတော့တွေ့ရနိုင်ပါတယ်.
တချို့ကလည်းအစ်စ်ထုတ်မဲ့ပစ္စည်းတွေအများကြီးမေ့ဆက်နိုင်ပေမဲ့ဆိုင်တွေပေါ်ကိုချက်ချင်းတင်ရောက်နိုင်တာမျိုးမြင်ရမှာမဟုတ်သေးပါဘူး. ကိုဗစ် ကရောဂါကြောင့်ကွန်ပျူတာချစ်ထုတ်လုပ်ရေးပိုင်းတည်ယူပို့ဆောင်ရေးပိုင်းထိခိုက်နေတာမို့ကွန်ပျူတာချစ်လိုအပ်ချက်တွေရှိနေသေးတာဖြစ်ပါတယ်။အခုစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပနေတဲ့ MWC ကုန်စည်ပြပွဲကြီးမှာယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ဝင်ရောက်တိုက်နေတဲ့အကြောင်းကလည်းလွှမ်းမိုးခဲ့ပါတယ်. ကုန်စည်ပြပွဲကြီးကျင်းပနေတဲ့အစားအုပ်အပြင်မှာယူကရိန်းအရေးဆန္ဒပြသူတချို့ကယူကရိန်းရဲ့အလံအယောင်ရင်တိုးတွေကိုပြပွဲလာသူတွေကိုဝေပေးခဲ့ကြပြီးတော့ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆန္ဒပြခဲ့ကြပါတယ်။
နှီးပညာကုမ္ပဏီတွေအနေနဲ့ရုရှားနိုင်ငံကိုနှီးပညာတွေမရောဖို့လည်းတိုက်တွန်းခဲ့ကြပါတယ
် I think it's very important to say to these people to my colleagues
ရုရှားကရှိသမျှနှီးပညာတွေတုံ့ပြန်စစ်တမ်းနေတဲ့အတွက်ရုရှားနိုင်ငံကိုနှီးပညာပိုင်းတန်နိုင်သမျှပိတ်ပင်ဖို့အရေးကြီးတယ်ဆိုတာပွဲကိုလာကြတဲ့ကျွန်တော်တို့ IT လုပ်ဖော်ကံပဲတွေကိုပြောပြနိုင်ဖို့တိတ်အရေးကြီးပါတယ
်ကုန်စည်ပြပွဲကြီးမှာရုရှားကုမ္ပဏီတွေအတွက်ပေးထားတဲ့နေရာကိုပွဲစီစဉ်သူတွေကဖယ်ရှားခဲ့ပါတယ် EU ဥရောပသမ္မတကရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်ခိုးမှုတွေနဲ့အညီလိုက်နာသွားမယ်လို့ဒီကုန်စည်ပြပွဲကြီးကိုစီစဉ်တဲ့ GSMB အဖွဲ့အစည်းကြီးကထုတ်ပြန်ခဲ့ပါတယ် GSMA ရဲ့ CEO ကလည်းသူ့ရဲ့မိန့်ခွန်းမှာရုရှားနိုင်ငံကိုအပြစ်တင်ခဲ့ပါတယ
် More than ever responsible leadership is the way
တော်ဝင်ခေါင်းဆောင်မှုကအရင်ကတည်းအများကြီးပူပြီးလိုအပ်နေပါတယ်ရုရှားကယူကရိန်းနိုင်ငံကိုစစ်ဝင်တိုက်တဲ့ပေါ် GSMA ကပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ကျွန်တော်ပြောချင်ပါတယ
် COVID ကာယရောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်တုန်းကပုံမှန်လိုမကျင်းပနိုင်ခဲ့ပဲ2022ခုနှစ်မှာပြန်လည်ကျင်းပတဲ့ Mobile ဆက်သွယ်ရေးဆိုင်ရာ MWC ကုန်စည်ပြပွဲကြီးမှာပစ္စည်းသစ်တွေလာရောက်ပြသမိတ်ဆက်တဲ့လုပ်ငန်းပေါင်း 1,500 ထက်မနည်းရှိခဲ့ပါတယ်။ပြပွဲကြီးမှာဆက်ရုပ်တဲခင်းတဲ့အဖျော်ယမကတွေတောင်းနိုင်ကြသလို Metaverse Computer ကဘာတဲ့သွားကြည့်ရတဲ့ဆိုရင်လည်းခဏသွားလည်လို့ရအောင်လုပ်ထားတာကိုတွေ့ရပါတယ်ရှင်။ကျွန်မစီမံပေါ်မှာ
မဆုံရမစီစဉ်တိဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနှာစင်ခဲ့ရတာပါခင်ဗျာအခုဆက်ပြီးတော့တက်တန်းရောင်သတင်းလွှာကိုပြောပြပါဦးမယ်ယူကရိန်းကိုဝင်ရောက်ကျူးကျော်မှုကိုစန့်ကျင်ကောက်ကွက်တဲ့အနေနဲ့ကမ္ဘာနာမည်ကျော်ကုန်အမတ်တစိုက်ကုမ္ပဏီတွေရုရှားကနေနှုတ်ထွက်ကြပါတယ်ဟောလိဝုဒ်ကကြော်ကြတဲ့မင်းသမီးအင်ဂျလီနာဂျိုလီကလူသားချင်းစာနာမှုခီးစဉ်အဖြစ်ရီမင်နိုင်ငံကိုသွားရောက်ပြီးအိုးအိမ်ဆွန့်ပြေးကြရတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမာရီတန်နာကျော်ကတက်တန်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ယူကရိန်းနိုင်ငံကိုဝင်ရောက်ကျူးကျော်တဲ့ရုရှားစစ်ပွဲကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာကဒဏ်ခတ်ပေးဆိုမှုတွေချမှတ်နေတဲ့အချိန်မှာ Netflix လိုမျိုးဖျော်ဖြေရေးကုမ္ပဏီတွေ H&M လိုမျိုးFashion Away ထဲကုမ္ပဏီတွေကလည်းရုရှားကိုကန့်ကွက်မှုထဲပါဝင်လာကြတာပါ။ဒီနေ့တခြားကြည့်ရင်းတွေကိုရုရှားကိုပိတ်ဆို့တဲ့ကုမ္ပဏီစင်ကပို့ပြီးရှေ့တဲ့ရှေ့လာပါရဲ့။ Netflix Online ရုပ်သံလိုင်းကရုရှားနိုင်ငံနဲ့လုပ်ငန်းသစ်တွေကိုရပ်ထားလိုက်ပါရဲ့။ Fashion Away ထဲကုမ္ပဏီကြီးဖြစ်တဲ့ H&M နဲ့နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Oracle တို့လည်းကြောင်းချမှုတွေလုပ်ငန်းလည်ပတ်မှုတွေအလုံးကိုရပ်ပစ်လိုက်ကြတာပါ။သူတို့ရှေ့မှာဆိုရင်တော့ကမ္ဘာကုန်ပစ္စည်းအမှတ်တံဆိပ်ကြီးတွေဖြစ်တဲ့ Apple ကွန်ပျူတာနဲ့နည်းပညာကုမ္ပဏီရှယ်ဂျင်းနန်ကုမ္ပဏီ၊ပွင့်လင်ကုမ္ပဏီတို့ရုရှားကိုပြန်ပြောင်းတင်ရှုံချပြီးတော့နှုတ်ထွက်သွားကြတာဖြစ်ပါတယ်။ဒီလိုရင်းကုမ္ပဏီတွေမှာဆိုရင်ဘိုးင်းအပြင် Airbus နဲ့ General Electric တို့ကလည်းရုရှားကိုထောက်ခံမှုရန်နာလိုက်တာပါ။ Oracle ကုမ္ပဏီကြီးကယူကရိန်းရဲ့ Digital နည်းပညာဝန်ကြီးက Oracle အနေနဲ့သူတို့ကိုထောက်ခံအားပေးပါဆိုပြီး Twitter လူမှုကွန်ရက်ကနေပန်ကြားပြီးမကြခင်မှာပဲရုရှားကနေနှုတ်ထွက်ကြောင်း Oracle ကကြေညာသွားတာဖြစ်ပါတယ်။
So we trying to work on all fronts not just you know like the trading or social media
တခြားကုမ္ပဏီတော်တော်များများလဲသူတို့ဆက်သွယ်ပြီးတော့ရုရှားကိုခြံထားခဲ့ဖို့ရုရှားနိုင်ငံသားတွေသူတို့အစိုးရကိုဖိအားပေးအောင်လုပ်ဖို့စ조사ခဲ့လို့ Ukraine ရဲ့ Digital ဌာနဒုဝန်ကြီးကပြောတာပါရုရှားမှာမရောချတော့တဲ့ပစ္စည်းချင်းတွေမှာတော့ Mercedes-Benz ကားကုမ္ပဏီ Ford BMW ဒီကုမ္ပဏီတွေလည်းသူတို့ကားတွေကတချို့ကိုရုရှားကိုမတင်ပို့တော့ဘူးရုရှားမှာထုတ်လုပ်မှုအစ်စ်တွေလည်းရက်လိုက်တယ်လို့ပြောပါတယ်ရှင်ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီကတစ်ဖက်မှာခင်မောဟောင်းမင်းနာဘရက်ပင်နဲ့အိမ်တော်ခွဲပြဿနာတွေဖြစ်နေတဲ့ဆာကသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေဆက်ပြီးတော့လုပ်ကိုင်နေရတွေ့ရပါတယ်ရှိမနိုင်ငံမှာခရစ်တတာဖြစ်ပွားနေတဲ့ပြည်ပခါကြောင့်ထိခိုက်နစ်နာရတဲ့မိသားစုတွေနဲ့တွေ့ဆုံဖို့အတွက်မလ6ရက်နေ့တင်းငွေတွေကပဲသူရှိမနိုင်ငံကိုရောက်သွားခဲ့တာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့အန်ဂျလီနာဂျိုဒီကဒီပြည်ပခါကြောင့်အိုးရင်ဆုံခွာထွက်ပြေးရတဲ့သူတွေဒုက္ခသည်တွေပါဝင်မိသားစုများပြားနဲ့တွေ့ဆုံပြီးတော့ဒီပြည်ပခါကသူတို့ရဲ့ဘဝကိုဘလို့ထိခိုက်ပြောင်းလဲမှုတွေဖြစ်စေခဲ့လဲဆိုတာကြောက်ပြရနားထောင်ဖို့ဖြစ်ပါတယ် အခုလိုမျိုးဟောလိဝုဒ်နာမည်ကျော်မင်းသမီးအန်ဂျယ်လီနာဂျိုလီရဲ့ခီးစဉ်ကဒီမန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဘလောက်တောင်ပို့ပြီးလိုအပ်နေလဲဆိုတာအများကပိုအာရုံစိုက်သိရှိလာစေဖို့ရည်ရွယ်ပြီးလှုံ့ဆော်မှာဖြစ်ပါတယ်။မလ16ရက်နေ့မှာဆိုရင်ဒီမန်နိုင်ငံအတွက်နှစ်စဉ်ကျင်းပနေကြအစစ်မြေအလှငွေပန်ကြားမှုညီလာခံကျင်းပမှာဖြစ်ပါတယ်။အန်ဂျယ်လီနာဂျိုလီဟာ2000ခုနှစ်ကနေ2012ခုနှစ်ထိလဲ UNHCR ရဲ့ချစ်ကြည်ရေးတန်တမန်အဖြစ်နဲ့ကိုစားပြုလှုံ့ဆော်ပေးခဲ့တာပါ။အခုတော့ UNHCR ရဲ့အထူးကိုယ်စားလှယ်အဖြစ်တာဝန်ယူထားတဲ့အန်ဂျယ်လီနာဂျိုလီကအခုနှစ်ပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းပါဝင်ကမ္ဘာတစ်လောကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့တည်ရာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ view american တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ view american တန်ရဲ့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်တွေကိုအခုတလဲပြောပြပေးပါအောင်မယ်ခင်ဗျာရုရှားကျူးကျော်စစ်ကိုရရမယ်အမိန့်ထုတ်ပေးဖို့အပြည်ဆိုင်ရာတရားရုံး ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ရုရှားကိုတားမြစ်ဖို့တရားရုံးမှာအခန့်ကဏ္ဍရှိတယ်လို့ယူကရိန်းကိုယ်စားလှယ်အန်တွန်ကိုဒီနက်ဖစ်ကတရားသူကြီးကိုရှောက်ထားလိုက်ပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုကြားနာဖို့အတွက် ICJ တရားရုံးမှာရုရှားရဲ့ရှင်းနေတွေကတော့လှစ်ရနေပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကို၂ရက်ကြာကြာနာမှာဖြစ်ပြီးရပ်ပိုင်းအတွင်းဆုံးဖြတ်ချက်ကျလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ရုရှားကအပြစ်ခရဆေးရေးလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နီးပရိရဲ့တရားအဖြစ်အသုံးပြုနေတယ်လို့ယူကရိန်းရေးတုံ့တက်သူတွေကပြောကြပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာလူသားချင်းစာနာထောက်ထားရေးလမ်းကြောင်းကိုဖွင့်ပေးမယ်လို့သဘောတူခဲ့ပြီးမှအရက်သားတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ကြိမ်ပြစ်ခတ်ပြီးဖြစ်ပါတယ်။သဘောတူညီချက်ကိုရုရှားကချိုးပေါက်တယ်လို့ယူကရိန်းတာဝန်ရှိသူတွေကဆွတ်ဆွဲသလိုမာရီယိုပိုးနဲ့အနီးကဗိုလ်နိုဗာခါမြို့တွေကနေအရက်သားတွေထွက်သွားလို့မရအောင်ယူကရိန်းအမျိုးသားရေးဝါဒီတွေကပိတ်ဆို့ပြီးတော့လူသားတိုင်းအဖြစ်အသုံးပြုခဲ့တယ်လို့ရုရှားဘက်ကလည်းပြန်လည်ဆွတ်ဆွဲပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့တောင်းဆိုချက်အရရုရှားသမ္မတပူတင်နဲ့မက်ခရွန်တို့ဟာတင်းနှင်းငွေနေကနှစ်နာရီကြာဖုန်းနဲ့စကားပြောခဲ့ကြပါတယ်။ဒါဟာဖေဖော်ဝါရီ24ရက်နေ့ယူကရိန်းကိုရုရှားကစတင်ကျူးကျော်ကြတဲ့ကဆိုရင်၄ချိန်မြောက်စကားပြောကြတာဖြစ်ပါတယ်။မက်ခရွန်ဟာတခြားကမ္ဘာခေါင်းဆောင်တွေလိုမဟုတ်ဘဲရုရှားသမ္မတပူတင်နဲ့ဆက်သွယ်ရေးလိုင်းဖွင့်ထားသူဖြစ်ပါတယ်။ရုရှားဟာတရုတ်ရဲ့အရေးကြီးဆုံးမဟာဗျူဟာလှုပ်ဖော်ကင်ပွဲဖြစ်တယ်လို့တရုတ်နိုင်ငံရေးဝန်ကြီးကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတရုတ်ကရှုတ်ချဖို့တလျှောက်လုံးညှင်းဆုံနေကြတာပါတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးနှစ်နိုင်ငံဆက်ဆံရေးတွေကတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကတင်းလာနေမှာပြောကြားလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့လွတ်တော်နှစ်ပတ်လည်အစည်းအဝေးအခမ်းအနားမှာသတင်းတော့တွေကိုဝန်ကြီးဝန်ကြီးကတိကျတွေ့ဆုံပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်ယူကရိန်းအကြတဲတွေပိုပြီးနှက်ဆိုင်လာတာနဲ့အမျှရုရှားအပေါ်တင်းကျတဲ့ပိတ်ဆို့တံခါးမှုတွေတိုးလို့ဖို့တောင်းဆိုတန်တွေပိုပြီးကျလောင်လာချိန်မှာပဲ brandရင်နံစိမ့်စည်းတွေ12ရာခိုင်နှုန်းကျော်တက်သွားခဲ့ပါတယ်ခင်ဗျာ brand ရင်နံစိမ့်တပေပါကို10ဒေါ်လာဈေးတက်ပြီးတော့ဒေါ်လာ120ကျော်အထိဈေးပေါက်ခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇွန်ဝင်းလိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လိုအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.